ောက်အာရှနိုင်ငံတွေမှာလေအင်တာနက်သုံးပြီးတော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေတိုးတက်နေတာအခု2019ခုနှစ်မှာမှတ်ချက်တရားလာအောင်စီးပွားရေးတန်ဖိုးကဒေါ်လာဘီလီယံ100လောက်ကျော်သွားပြီတဲ့ကိုသားညုံကြီ
းဟုတ်တယ်မဆွေမောင်ကခုလိုမျိုးဒီအင်တာနက်ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာတာကလူတွေရဲ့ဈေးဝယ်ပုံသွားလာပုံစားသောက်ပုံတွေပြောင်းလဲလာကြတာကြောင့်မဟုတ်လားဗျာ
သိကြတာပေါ့ရှင် Google ကုမ္ပဏီရဲ့စင်ကာပူအစိုးရပိုင်းတမားဆက် Holding လုပ်ငန်းကြီးရဲ့ဘိန်းနန်ကုမ္ပဏီဆိုတဲ့စီမံခန့်ခွဲရေးနဲ့ဆိုင်တဲ့အတိုင်ပင်ခံကုမ္ပဏီရဲ့ပေါင်းပြီးတော့မှထုတ်တဲ့ Economy Southeast Asia 2019ဆိုတဲ့အစီရင်ခံစာမှာအဲ့ဒါတွေကိုလေ့လာဖော်ပြထားတယ်လေ2019 October 3ရက်ကထုတ်တဲ့အစီရင်ခံစာရဲ့မှာအရှိတောင်အရှားလို့ပြောပေမဲ့နိုင်ငံ6နိုင်ငံကိုပဲအဓိကထားလေ့လာထားတော့မြန်မာနိုင်ငံတော့မပါဘူးသူတို့ကထိုင်းစင်ကာပူမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကဒီအင်တာနက်သုံးတဲ့စီးပွားရေးလုပ်ငန်းတွေကိုလေ့လာပြီးတော့အစီရင်ခံစာထုတ်တာကိုသားညုံရဲ့
အင်္ဂလိပ်လို Internet Economy လို့ပြောတာကိုမြန်မာလိုအလွယ်ဆုံးပြန်ရှင်းရရင်တော့ Internet Online ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးပေါ့ဗျာ Online ပေါ်မှာဈေးဝယ်တာတို့ Grab တို့ Uber တို့ကိုငှားတယ်လို့မျိုး Online ကနေပြီးတော့ကားငှားစီးတာမျိုးတွေနောက် Online ကနေပြီးတော့ငွေအလွှဲပြောင်းလုပ်တာတို့အားလုံးအကျုံးဝင်ပါတယ
် Economy Southeast Asia 2019အစီရင်ခံစာကလည်းစောစောကပြောတဲ့အရှိတောင်အာရှနိုင်ငံ6ခုမှာ Online ကနေပြီးတော့ဝန်ဆောင်မှုပေးတဲ့ခီးသွားလုပ်ငန်းတွေ Online သတင်းမီဒီယာလုပ်ငန်းတွေGrab လိုမျိုးဒီ online ကနေငှားစီးရတဲ့ငှားရင်လုပ်ငန်းတွေ e-commerce လုပ်ငန်းတွေ online ကနေဘဏ္ဍာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအဓိကလေ့လာထားတာရှင့
်အရှိတောင်အရှာမှာပြီးခဲ့တဲ့၄နှစ်အတွင်း internet သုံးတဲ့သူကတန်းတရာတော်မှတိုးလာတယ်လို့အစီအစဉ်ကပြောပါတယ်အများစုကအသက်15နှစ်ကနေပြီးတော့19နှစ်ကြာလူငယ်တွေတဲ့ mobile လက်ကင်ဖုန်းကိုလက်ကမချနိုင်တဲ့လူငယ်တွေများလာလေလေ internet သုံးတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာလေလေဖြစ်ပဲလို့လည်းအစီအစဉ်ကသုံးသပ်ထားတာပါ
Internet ပေါ်ကနေလဲဝန်ဆောင်မှုတွေကိုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကအခုဆိုလို့ရှိရင်ဒေါ်လာဘီလီယံ100ကျော်သွားပြီ2025ခုနှစ်မတိုင်ခင်မှာဆိုရင်ဒီထက်3ဆတိုးပြီးတော့မှဒေါ်လာဘီလီယံ300ထီထောင်ရှိမယ်တဲ့အရှိတောင်အရှာကလူတွေကိုဒီကမ္ဘာမှာအင်တာနက်နဲ့အထူးတွေ့ဆုံအသုံးအများဆုံးလို့တော့မှအစီရင်ခံစာထဲမှာဆိုထားတယ်လူကျင်နာကိုအွန်လိုင်းဆိုင်ကနေဝယ်လိုက်တာမျိုးအစားအသောက်တွေကိုအွန်လိုင်းကနေမှာယူတာမျိုးနောက်အငှားရင်တွေကိုမိုဘိုင်းအက်ပေါ်ကနေငှားလိုက်တာမျိုးလို့လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလာတာကြောင့်မို့လို့ e-commerce internet အခြေခံစီးပွားရေးကအများဆုံးတိုးတက်နေတဲ့ကဏ္ဍတစ်ခုဖြစ်တယ်တဲ့အွန်လိုင်း shopping လုပ်ငန်းတစ်ခုရဲ့နေ့တွင်ဒေါ်လာ38ဘီလီယံကျော်နေပြီ
အွန်လိုင်းပေါ်မှာလူများစိတ်ဝင်စားတဲ့ promotion တွေပြီးတာတို့သူတို့ဝန်ဆောင်မှုပြီးတဲ့ mobile app တွေမှာဖျော်ဖြေအစီအစဉ်တွေထည့်ပြီးတာတို့နောက်မှာယူတဲ့ပစ္စည်းတွေအစားအသောက်တွေကိုမြန်မြန်ဆန်ဆန်ပို့ပေးတာလို့လုပ်ပြီးတဲ့အတွက်2025ခုနှစ်မတိုင်ခင်အခုတက်စီးပွားရေးက၄ဆတူပြီးတော့ဒေါ်လာဘီလီယံ150တောင်မှကျော်သွားမယ်လို့ဆိုထားပါတယ်။သူတို့လေးလာတဲ့အရှိတောင်အရှာ6နိုင်ငံတည်းကမှ e-commerce အတိုးတက်ဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံပါတဲ့။ဒါပေမဲ့လည်းအရှိတောင်အရှာမှာစီးပွားရေးလုပ်ငန်းတိုင်း digital စနစ်ကိုသုံးပြီးတော့ internet online မှာဝန်ဆောင်မှုရနိုင်ဆုံးကတော့ VNN ပဲဗျ။
အရှိတောင်အာရှ6နိုင်ငံလုံးမှာတော့ကားငါးစီးတာရောအစားအသောက်တွေကိုကိုလိုတဲ့နေရာကိုပို့ပေးဖို့မှာယူတာရောအပြင်တခြားအွန်လိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုတဲ့သူတွေတိုးလာတဲ့ကိုသားညုံရအာရှမှာကားငါးစီးတာနဲ့အစားအသောက်တွေလိုက်ပို့ပေးတဲ့လုပ်ငန်းပိုင်းမှာရှေ့ပြေးနေတဲ့ Grab နဲ့ Gojek တို့အတွက်အလားအလာအတော်လေးကောင်းနေတာပေါ့ဒီကုမ္ပဏီနှစ်ခုလုံးကသူတို့လုပ်ငန်းတိုးတက်ပြီးတော့အမြတ်ထွက်တာကအစားအသောက် delivery လုပ်တာကြောင့်လို့ပြောကြတယ်အဲဒါကြောင့်လဲ Food Panda တို့Deliveroo လိုမျိုးအပြိုင်လုပ်ငန်းတွေလည်းရှိနေပြီလေ
Internet online ကနေပါဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေကအရင်ကသူတို့ဝန်ဆောင်မှုယူတဲ့လူသစ်တွေပို့တိုးလာဖို့အရင်ကပိုအာရုံစိုက်ကြတယ်အခုတော့လူသစ်တိုးဖို့ထက်ကိုရှိပြီးသား customer တွေအတွက်ဝန်ဆောင်မှုကိုပိုကောင်းအောင်လို့ promotion ပေးတဲ့ဘက်ကိုပို့ပြီးတော့အာရုံစိုက်လာကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ်
အခုလောလောဆယ်မှာတော့အခုလိုမျိုး internet online ကနေဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းထက်ဝက်ကျော်ကမြို့ပြဒေသတွေမှာအဓိကဖြစ်နေတယ်။ဒါပေမဲ့အခုကနေပြီးတော့2025ခုနှစ်အတွင်းမှာမြို့ပြမဟုတ်တဲ့နေရာတွေမှာလည်း online အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကနှစ်ဆတိုးလာမယ်လို့ခန့်မှန်းထားပါတယ်။လက်ကင် mobile phone သုံးသူတွေအတွက် internet ကိုလွယ်လွယ်ကူကူဈေးတက်တာနဲ့ချိတ်ဆက်လာနိုင်ကြတာရော online ဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့ယုံကြည်စိတ်ချလာကြတာကြောင့်မှ internet အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကမျောလင့်ထားတာထက်ကိုတိုးတက်လာတာလို့လေ့လာသူတွေကပြောကြတယ်
။ internet ချိတ်ဆက်ထားတဲ့လက်ကင်ဖုန်းပေါ်ကနေပြီးတော့ online ဝန်ဆောင်မှုတွေကိုလွယ်လွယ်ကူကူသုံးနိုင်လာတော့ game ကစားတာကနေပြီးတော့ဘဏ်ငွေစင်စစ်တာမျိုးတွေမကတော့ဘူး။ခီးသွားဖို့လေရင်လက်မှတ်ဝယ်တဲ့အထိပါလုလာကြတာတွေ့နေရတယ်တဲ့။
နည်းပညာတိုးတက်လာတဲ့အတွက်အရှိတောင်အာရှဒေသကလူအများအတွက်ဗဏ္ဍာရေးဝန်ဆောင်မှုတွေကိုအရင်ကထက်ပိုပြီးတော့လက်လန်းပြီလာကြမယ်တဲ့လောလောဆယ်ဒီဒေသထဲမှာဒီအသက်ပြည့်ပြီးတဲ့လူဦးရေတန်း400လောက်မှာ တန်းတရာလောက်ကဘန်လုပ်ငန်းဝန်ဆောင်မှုကိုလက်လက်မမီကြဘူးလွယ်လွယ်ပြောရင်တော့ဘန်စင်းမရှိကြဘူးပေါ့ဘန်စင်းရှိတယ်ဆိုရင်လည်းအကန့်အသတ်နဲ့ပဲဝန်ဆောင်မှုတွေကိုရယူနိုင်ကြတယ်အဲဒါကြောင့်မလို့အခုလိုမျိုးဒီဘန်လုပ်ငန်းဝန်ဆောင်မှုတွေကိုအပြည့်အဝမရနိုင်ကြတဲ့သူတွေကိုနည်းပညာတိုးတက်မှုအကျိုးနဲ့လက်လန်းမီလာအောင်လုပ်နေကြတာကိုလည်းဒီအစဉ်ခံစားရဲမှာပြောထားရဲ့ရှင
်မြို့ကြီးတွေမှာနေတဲ့လူမျိုးတွေအတွက်ဘန်သွားလိုက်တာကတိတ်ခက်ခဲမရှိပေမဲ့နေဘက်တူမှာနေတဲ့သူမျိုးတွေအတွက်ကကြတော့ဒီဘန်ရှိတဲ့နေရာတကူတကသွားဖို့ဆိုတာတိတ်မလွယ်လောက်ဘူးလေအဲ့တော့ online ပေါ်ကနေပြီးတော့ငွေပေးချေတာအပါအဝင်ဘဏ်နဲ့ဆိုင်တဲ့ဝန်ဆောင်မှုကိုလွယ်လွယ်လုပ်လာနိုင်ကြမယ်ဆိုရင်ဒီကဏ္ဍပိုင်းကလည်းအများကြီးတိုးတက်လာလိမ့်မယ်လို့ခန့်မှန်းနေမှာဆင်မြန်ပေါ့
အစီရင်ခံစာပူးတွဲထုတ်တဲ့ Google Company ရဲ့ဒီအရှိတောင်အာရှဆိုင်ရာဦးဆောင်ညွှန်ကြားရမှု Stephanie Davis ကတော့ online ဝန်ဆောင်မှုတွေအပေါ်လူတွေပို့ပြီးတော့စိတ်ချလာကြတာရော internet ကိုဈေးတက်တက်တာတုံးနိုင်လာကြတာရောကြောင့် internet အခြေခံစီးပွားရေးမှာအရင်ကရှိတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ပြီလို့ပြောတယ်ကိုသားညုံရဲ့
ဒါပေမဲ့လည်း digital စနစ်နဲ့ဝန်ဆောင်မှုပြီးတဲ့စီးပွားရေးလုပ်ငန်းတွေမှာကျွမ်းကျင်လုပ်သားတွေလိုအပ်နေသေးတာကတော့စင်ကာပူကြီးတစ်ခုဖြစ်ရှိနေသေးတယ်ဆိုတာကို Google, Temasek နဲ့ Bain & Company တို့ပူးတွဲထုတ်တဲ့ဒီအစီအစဉ်ကမှထောက်ပြထားတယ်မဟုတ်လားမဆွေးမမော
ဟုတ်ပါရဲ့ဒီအရှိတောင်အရှမှာ digital နည်းစနစ်ကြောင့်ပိုအကျိုးရှိလာမယ်အလားအလာအတိုင်းလက်တွေ့ဖြစ်လာဖို့မှာဒီ digital စွမ်းရည်တက်အောင်လုပ်ရမယ်အငယ်စားစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရမယ်နည်းပညာအကျိုးဒေတာတလွှားလူတွေပို့ပြီးတော့ခန်းစားနိုင်အောင်စူးစမ်းရမယ်ဆိုတာကိုလည်းအစီရင်ခံစာမှာပြောထားပါတယ်
။အရှိတောင်အရှကလူကြီး90ရာခိုင်နှုန်းလောက်အင်တာနက်ကိုသုံးနေကြပြီးတော့အဲ့ဒီထဲမှာအများစုကလက်ကင်မိုဘိုင်းဖုန်းတွေပေါ်ကနေအင်တာနက်ကိုသုံးနေကြတော့ online စီးပွားရေးဝန်ဆောင်မှုတွေကိုအခုထပ်ပို့ပြီးတော့နားလည်သဘောပေါက်မယ်။သုံးလာကြမယ်။ဝန်ဆောင်မှုတွေကိုလည်းအခုထပ်ပို့ပြီးတော့ကောင်းအောင်လုပ်ပေးနိုင်မယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေအတွက်ရောဝန်ဆောင်မှုယူသူတွေအတွက်ရောအကျိုးရှိမှာအသေးကြပါ
ထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်စုစုပေါင်း6နိုင်ငံကိုအဓိကထားတဲ့ Economy Southeast Asia 2019အစီရင်ခံစာအရအရှိတောင်အာရှမှာဒီ Internet Online ဝန်ဆောင်မှုအခြေခံနဲ့စီးပွားရေးကအခု2019ခုနှစ်မှာဒေါ်လာဘီလီယံ100ကျော်သွားပြီ Digital နည်းပညာကျွမ်းကျင်တဲ့လူငယ်တွေအရွယ်ရောက်လာကြမဲ့နောက်6နှစ်ဆိုလို့ရှိရင်အခုထက်3ဆတက်ပြီးတော့ဒေါ်လာဘီလီယံ300အထိတောင်ဖြစ်မယ်လို့ခန့်မှန်းထားပါတယ်ဒီအစီရင်ခံစာရဲ့မှာမြန်မာနိုင်ငံမပါပေမဲ့မြန်မာနိုင်ငံရှိနေတဲ့အရှိတောင်အာရှဒေသရဲ့ဒီအားတက်စရာအလားအလာတွေကိုဘယ်လိုမျိုးအကျိုးရှိရှိအသုံးချလို့ရမလဲဆိုတာကိုသိထားမယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းအကျိုးများမယ်ထင်ပါတယ်ရှင်